မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုပပပြီးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီ Working Group လုပ်ငန်းအဖွဲ့အစစ်မှမီလ20ရက်နေ့ကကလေးများနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ကအစီရင်ခံစာထဲမှာထည့်သွင်းခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ညှိနှိုင်းဆောင်ရွက်ခဲ့မှုကြောင့်ကလေးစစ်သားပပပြီးလှုပ်ရှားမှုများတိုးတက်မှုတွေရှိခဲ့တယ်လို့အထူးကိုယ်စားလှယ်ကစီရင်ခံခဲ့ပါတယ်အကြောင်းဆုံးကိုတော့ဒေါ်လာလာတန်ခါပြောပြပေးမှာဖြစ်ပါတယ်ရှင
်လက်နက်ကင်ပဋိပက္ခအတွင်းကလစ်စစ်သားများအသုံးပြုမှုနဲ့ပတ်သက်လို့ဧပြီလ2009ခုကနေဇန်နဝါရီလ2023ခုလေးနှစ်တာအတွင်းအခြေအနေကိုကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကိုစားကလစ်များနဲ့လက်နက်ကင်ပဋိပက္ခအထူးကိုယ်စားလှယ်မစ်လီလာဆရီကီကဒီလာနေ့ကလုံခြုံရေးကောင်စီမှအစီရင်ခံခဲ့တာဖြစ်ပါတယ်မစ်ဆရီကီကမြန်မာအစိုးရအနေနဲ့2012ခုဇွန်လကနေကုလသမဂ္ဂနှင့် action plan ကိုလက်မှတ်ရေးထိုးပြီးပူးတွဲဆောင်ရွက်ခဲ့လို့တိုးတက်မှုတွေရရှိခဲ့တယ်လို့ခုလို VOE ကိုပြောပါတယ
် We are in the right track we have an action plan that was signed
ကျမတို့ကမြန်မာနိုင်ငံနဲ့ပတ်သက်လို့ကလစ်စစ်သားများပပျောက်ရေးလှုပ်ဆောင်ရမှာလမ်းမှန်ပေါ်ကိုဥတည်နေတယ်လို့ဆိုရမှာပါကျမတို့လှုပ်ဆောင်ရမယ့် action plan ကိုလည်းမြန်မာအစိုးရကလက်မှတ်ရေးထိုးထားပြီးဖော်ဆောင်နေပါပြီ။တကယ်လို့အချိန်ဟာဒီအတိုင်းဆက်သွားမယ်ဆိုရင်တမရော်ကိုတစ်နှစ်ဒါမှမဟုတ်အဲ့ဒါတည်းပိုးပြီးအချိန်တွင်ကုလသမဂ္ဂနာမည်ဆိုးစီးငံနေပယ်ဖြတ်ပြီးနိုင်လိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းမစ္စရီကီကပြောသွားတာဖြစ်ပါတယ်။ခုလိုတိုးတက်မှုတွေရရှိပြီးမဲ့လို့လည်းမြန်မာနိုင်ငံအနေနဲ့ရှေ့ဆရာမယ့်လှုပ်ဆောင်စရာတွေအများကြီးကြာရှိနေသေးတယ်လို့လည်းသူကပြောပါတယ်
။ First of all you need to put your legal framework in conformity with the engagement taken at the international level and
I would be bound by that တွေဖော်ဆောင်ရမယ်စနစ်ပိုင်းတတ်ထဲရောက်နေတဲ့ကလေးစစ်သားတွေကိုပြန်လွတ်ပေးဖို့စသဖြင့်ပြင်အပြစ်ရှိသူတွေကိုထိထိရောက်ရောက်အရေးယူပေးဖို့တွေလည်းပါဝင်ပါတယ် action plan နဲ့ပတ်သက်လို့နိုင်ငံရေးအဆင့်မှာတော့အရေးကြီးတဲ့အချက်ကတမရော်ရဲ့ထိပ်ပိုင်းတတ်မှုအဆင့်ကစပြီးကလေးစစ်သားစုဆောင်းမှုဟာရာဇဝတ်မှုကျွလွန်ရရောက်တဲ့အသက်16နှစ်အောက်ကလေးတွေကိုစစ်တပ်ထဲမသွင်းရဘူးဆိုတဲ့အမိန့်ကိုတမတ်တပ်စုတပ်စိတ်အစဉ်အဆက်လိုက်နာကြဖို့လိုအပ်ပါတယ်။ဒါအပြင်ကလေးစစ်သားတွေစုဆောင်းတဲ့တိုင်းရင်းလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့လေဒီ action plan မှာပါဝင်ဖို့ကျမတို့ကမ်းလှမ်းလိုပါတယ်။ကျမတို့စိုးရိမ်ရတဲ့စီးနှဲမှာလည်းလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်ပါတယ်လို့ Miss Zuriki ကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားများအသုံးပြုမှုနဲ့ပတ်သက်လို့တမရောကြီးသာမကတခြားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ DKBA, KIA, KNU, KNLB, SSA နဲ့ UBSA ဝါတို့လည်းပါဝင်ကြတာတွေ့ရပါတယ်။ Action Plan ကိုလက်မှတ်ရေးထိုးပြီးမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့ ILO ကပ္ပလူသမအဖွဲ့အစည်းနဲ့ညှိနှိုင်းပြီးလှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်။ဒါအပြင် Action Plan အစီအစဉ်ရအစိုးရဘက်ကဘယ်လိုလှုပ်ဆောင်ပေးဖို့လိုအပ်တယ်ဆိုတာကိုလည်းသတ်မှတ်ထားတာဖြစ်ပါတယ်။Ms. Zarukiga.
We started first of all by getting access to the Center for Training to
Tomorrow ပထမဆုံးအနေနဲ့လေ့ကျင့်သင်တန်းပေးတဲ့စခန်းတွေစီကိုလက်လှမ်းမိအောင်လုပ်လိုပါတယ်။စစ်တပ်ထဲကခလီတွေကိုပြန်လှုပ်ပေးဖို့တောင်းဆိုပါတယ်။2012ခုမှာခလီစစ်သားပေါင်း500ကျော်ဟာစစ်တပ်ထဲဝင်ဖို့ရှောက်ထားတာလက်မခံခဲ့ပါဘူး။ခလီစစ်သား66ယောက်ကိုလည်းတမ်ဘရောကနေ action plan လက်မှတ်ရေးထိုးအပြီးပြန်လွတ်ပေးခဲ့ပါတယ်လို့ Miss Ricky ကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိအကဲဆတ်မှုတွေရင်ဆိုင်နေရဆဲဖြစ်တယ်လို့လည်း Miss Ricky ကပြောပါတယ်
။ First of all you need to put your legal framework in conformity with the engagement taken at the international level and I hope
မောင်စုံကတော့ဥပဒေကိုနိုင်ငံတကာစံနှုန်းနဲ့အညီပြဋ္ဌာန်းပေးဖို့ဖြစ်ပါတယ်။လက်ရှိဥပဒေမှာဒီနိုင်ငံကစံနှုန်းနဲ့စန့်ကျင်မှုရှိရင်ဖယ်ရှားပေးဖို့လိုအပ်ပါတယ်။ကျမအမြင်ကတော့အဓိကအကဲဆတ်မှုကစီးရဲမွဲတွေမှုတိုက်ဖြတ်ရေးပါပဲ။ဝင်ငွေမရှိကြတဲ့လူတွေဟာသူတို့ကလေးတွေကိုလာစားရမယ့်စစ်တပ်ထဲသွင်းလိုကြတာတွေရှိပါတယ်။နောက်တစ်ခုကတော့လက်ရှိပြည်တွင်းတိုင်းရင်းပဋိပက္ခပါပဲ။တိုက်ပွဲတွေအတွက်ကလေးစစ်သားများအသုံးပြုကြမှာဖြစ်တဲ့အတွက်ကြောင့်လေဒါကိုအဆုံးသတ်ဖို့လိုအပ်ပါတယ်။ဓာတ်တွေဟာရေရှည်ဖော်ဆောင်ရမယ့်အကဲဆတ်မှုတွေဖြစ်ပါတယ်လို့မစ္စရူကီကပြောသွားတာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့အကြံပေးချက်နဲ့ပတ်သက်လို့လေမစ္စရူကီက
One is of course register identify your register and discharge all children within the ranks that we ask
ပထမကတော့တပ်ထဲမှာရှိတဲ့ကလေးစစ်သားတွေအားလုံးပြန်လွှတ်ပေးဖို့ ဒါကိုလည်းပြည်တွင်းမှာရှိတဲ့ဌာနကိုယ်စားလှယ်အဖွဲ့နဲ့ဌာနကုလသမဂ္ဂကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းဆောင်ရွက်ပေးဖို့ဒီကလေးတွေကိုလူအဖွဲ့စည်းတဲ့ဝင်ဆောင်အောင်ပြန်လုပ်ပေးဖို့ဖြစ်ပါတယ်။ဒုတိယကတော့ဆယ်နှစ်အောင်ပြီးအသက်18နှစ်အောင်ကလေးတွေတတ်သေးဝင်ခွင့်ရှိတဲ့ဆိုတဲ့ဥပဒေကိုရုပ်သိမ်းပေးဖို့ဖြစ်ပါတယ်။ဒါအပြင်အသက်18နှစ်အောင်ကလေးတွေကိုလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်ရှိတဲ့ဆိုပြီးလိုက်လံနှောက်ယှက်ဖမ်းဆီးပြီးတတ်သေးသင်္ဍာတွေကိုလည်းရပ်တန့်ပေးဖို့ဖြစ်ပါတယ်။အရေးကြီးဆုံးအကြံပေးချက်ကတော့ကလေးစစ်သားတွေကိုလိုက်လံစုဆောင်းမှုကိုထိထိရောက်ရောက်အရေးယူပေးဖို့ပဲဖြစ်ပါတယ်။အထူးသဖြင့်တက်ကတာဝန်ရှိသူတွေကိုအရေးယူဖို့ဖြစ်ပါတယ်လို့မစ်ဆရူကီကပြောသွားတာဖြစ်ပါတယ်မစ်ဆရူကီခုလိုတင်သွင်းခဲ့တဲ့အစီရင်ခံစာကိုတုံ့ပြန်ရမှာမြန်မာအစိုးရကုလသမဂ္ဂကိုယ်စားလှယ်ကနိုင်ငံအနေနဲ့ကလေးစစ်သားများပပျောက်ရေးနဲ့ပတ်သက်လို့အတတ်နိုင်ဆုံးစူးစမ်းနေတဲ့အကြောင်းနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်ပေးဖို့ပြောကြားခဲ့တယ်လို့လည်းမစ်ဆရူကီကပြောပါတယ်ရှင်